ိုင်းနိုင်ငံတည်တရားမဝင်ရောက်လာတဲ့မြန်မာရွှေ့ပြောင်းလူသား35ယောက်နဲ့ကာသမာ2ယောက်ကိုဆိုင်းယုခရိုင်ထဲမှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ကိုဆိုင်းယုခရိုင်တမ်ပွန်စရီမွန်ခိုအရက်ကလမ်းတနေရာမှာတောက်ကြနေလင်းအားကြီးအချိန်3နိုင်ခွဲလောက်ကဖမ်းဆီးမိခဲ့တာပါ။ရှောင်းတခင်စစ်ဆေးရေးဂိတ်တစ်ခုမှာစစ်တပ်ရဲနဲ့လူမှုကြီးကြေးဌာနတာဝန်ရှိသူတွေကမြန်မာရွှေ့ပြောင်းလူသားတွေလိုက်ပါလာတဲ့ကာနစီကိုတားဆီးစစ်ဆေးခဲ့တာကနေအခုလိုအဖမ်းခံရတာဖြစ်ပါတယ်။ပထမကားစီးမှာအလူသမား15ယောက်လိုက်ပါလာတာဖြစ်ပြီးနောက်တစ်စီးမှာတော့အယောက်20ပါလာတာဖြစ်ပါတယ်။သူတို့နဲ့အတူကားမောင်းသမားမြန်မာတို့ကိုလည်းဖမ်းဆီးထားပါတယ်။ဒီတရားမဝင်ရွှေ့ပြောင်းလူသားတွေကိုကားနဲ့မောင်းဖို့ပေးရတဲ့အတွက်ခီးစဉ်တစ်ခေါက်ကိုဗတ်နှစ်ထောင်အခကြေငွေရတယ်လို့လည်းကားမောင်းသမားတွေကရဲကိုပြောပါတယ်။ဖမ်းဆီးရမိတဲ့ရွှေ့ပြောင်းလူသမားတွေကမြန်မာနိုင်ငံတနင်္သာရီတိုင်းတဝဲမြို့ကဖြစ်ပြီးထိုင်းနိုင်ငံမှာလှုပ်လှုပ်ချင်လို့နေဆက်ကနေတဆင်ခိုးဝင်လာခဲ့တာဖြစ်တယ်လို့ Bangkok Post သတင်းစာကပြောပါတယ်။သူတို့အလုံးကိုတရားမဝင်ဝင်ရောက်လာတဲ့ပြမှုကားမောင်းသမားတို့ကိုတော့နိုင်ငံတွင်တရားမဝင်ဝင်ရောက်လာသူတွေကိုအကူအညီပေးတဲ့ပြမှုနဲ့ဆိုင်းယုခရိုင်ရဲဌာနကဆွဲချက်တင်ထားပါတယ်။မြန်မာရွှေ့ပြောင်းလူသမားတွေကထိုင်းနိုင်ငံတွင်ကိုဆိုင်းယုခရိုင်ဒီပူချနီနေဆက်ဖြတ်လန်းကနေဝင်ရောက်လာတာဖြစ်ကြောင်းထိုင်းစစ်တပ်လာဒီယာလုပ်ငန်းတပ်ဖွဲ့တပ်မှုဗိုလ်မှူးကြီးစစ်တပ်ဂျိုလာပနာကပြောပါရခင်ဗျ။